အခုနှစ်အတွင်းနျူကလ িয়ার နဲ့ပဲထိန်တပ်ဒုံးကျည်အကြီးအကျယ်ဆန်တမှုပြုလုပ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံကိုကုလသမဂ္ဂအရာရှိတဦး2011ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်သွားရောက်ဖို့ရှိနေပါတယ်။ကုလသမဂ္ဂနိုင်ငံရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ် Jeffrey Feldman ဟာဒီကနေ့ဒီဇင်ဘာလ5ရက်ကနေ10ရက်နေ့အထိမြောက်ကိုရီးယားကိုသွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ဒီခီးစဉ်ဟာမြောက်ကိုရီးယားအာဏာပိုင်တွေရဲ့ဖိတ်ကြားချက်အရမူလကတည်းကတရှိပြီးဖြစ်တဲ့မူဝါဒဆိုင်ရာဆွေးနွေးမှုတွေပြုလုပ်ဖို့သွားရောက်တဲ့ခီးစဉ်ဖြစ်ကြောင်းစက်တင်ဘာလမှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာထပ်မံဖိတ်ကြားခဲ့တာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းနယ်လာနေမှာပြောပါတယ်ဒီခီးစဉ်အတွင်းမူဝါဒဆိုင်ရာကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ဆွေးနွေးသွားမှာဖြစ်ကြောင်းလဲမစ္စတာဒူဂျာရစ်ကပြောပါတယ်သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယုံဟိုလက်ထောက်နိုင်ငံသားဝန်ကြီးပတ်မြုံဂုတ်တူနဲ့တွေ့ဆုံသွားမှာဖြစ်ကြောင်းလဲမစ္စတာဖဲလ်မန်ကအတည်ပြုပြောကြပါတယ်ဒါအပြင်မြောက်ကိုရီးယားမှာရှိနေတဲ့တန်တမာနေနဲ့ပျုံယားမှာရှိနေတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့တို့နဲ့လည်းတွေ့ဆုံသွားမယ်လို့ဆိုပါတယ်